အစ္စရေးနိုင်ငံကိုဆယ်နှစ်နှစ်ကြာဦးဆောင်လာခဲ့တဲ့ဘန်ဂျမိန်နက်တန်ယာဟူရဲ့အခမ်းကဏ္ဍကိုအဆုံးသတ်စေပြီးဘာသာရေးအမျိုးသားရေးအစွန်းရောက် New Right Party ရဲ့ခေါင်းဆောင် Naftali Bennett ကဝန်ကြီးချုပ်အဖြစ်နဲ့အစ္စရေးအစိုးရအဖွဲ့ကိုဦးဆောင်သွားဖို့တနင်္ဂနွေနေ့ကကြမ်းတက်စာချိန်ဆလိုက်ပါတယ်။ဝန်ကြီးချုပ်အဖြစ်ဆယ်နှစ်နှစ်ကြာလာပြီဖြစ်တဲ့နက်တန်ယာဟူရဲ့နိုင်ငံရေးသက်တမ်းကြီးထွားလာမှုကိုအဆုံးသတ်စေခြင်းနဲ့ရည်ရွယ်ချက်တခုတည်းမှသာဘုံသဘောတူညီချက်ရှိကြပြီးအခြားဘုံသဘောဆန္ဒတိတ်မရှိကြတဲ့ပါတီ၈ခုနဲ့စုဖွဲ့ထားတဲ့ညွန်ပေါင်းအစိုးရထဲမှာဘန်နက်ကပထမနှစ်နှစ်တာကာလကိုဝန်ကြီးချုပ်အဖြစ်တာဝန်ယူမှာဖြစ်ပါတယ်။ဘန်နက်ဟာနက်တန်ယာဟူရဲ့နိုင်ငံရေးလက်တွဲပေါ်ဖြစ်ပြီး2019နဲ့20ကြာကာကွယ်ရေးဝန်ကြီးအဖြစ်တာဝန်ယူခဲ့သူပါ။အရင်ကဗန်နာရေးဝန်ကြီးဟောင်းဖြစ်ခဲ့တဲ့အသက်58နှစ်အရွယ်ယာလာဖစ်ကဝန်ကြီးချုပ်ဖြစ်လာမှာပါ။လာပေဟာပြီးခဲ့တဲ့မတ်လရွေးကောက်ပွဲအတွင်းနက်တန်ယာဟူရဲ့လီကော့ပါတီပြီးရင်ဒုတိယမဲအများဆုံးနိုင်ခဲ့သူဖြစ်ပါတယ်။အခုအစ်စ်ဖွဲ့လိုက်တဲ့အစ္စရေးညွန့်ပေါင်းအစိုးရထဲမှာအာရဗ်ပါတီဖြစ်တဲ့ရမ်ပါတီလည်းပါဝင်ပြီးအစ္စရေးနိုင်ငံတွင်နေထိုင်တဲ့အာရဗ်လူမျိုးတွေကိုအကျိုးပြုရေးလှုံ့ဆော်သွားမယ်လို့ညွှန်လင့်နေပါတယ်။